မြန်မာနိုင်ငံမှာအာဏာသိမ်းယူထားတဲ့စစ်ဘုတ်အုပ်ချုပ်ရေးကောင်စီအနေနဲ့အကြမ်းဖက်လူရက်တွေအားလုံးကိုချက်ချင်းရပ်ဖို့ဆန္ဒပြပွဲတွေကိုကင်တွေရမှာနောက်ထပ်သွေးထွက်တမ်းရုံဖြစ်မှုတွေကိုရှောင်ရှားပြီးနိုင်ငံတကာဥပဒေကိုလေးစားလိုက်နာပြီးတော့အစွမ်းကိုထိန်းသိမ်းလှုပ်ဆောင်ဖို့ဥရောပသမဂ္ဂ EU ရဲ့လူမျိုးရေးနဲ့ကာကွယ်ရေးဆိုင်ရာထိပ်တန်းတာဝန်ရှိသူဒူကဒီကနေ့တိုက်တွန်းလိုက်ပါတယ် EU စစ်ဖက်ဦးစီးဌာန EUMS ရဲ့ညွှန်ကြားရေးမှူးချုပ်ဒုတိယရေတပ်ဗိုလ်ချုပ်ကြီး Harvey Blayon ကစစ်ဘုတ်အုပ်ချုပ်ရေးကောင်စီဒုတိယအကြီးအကဲဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းကိုတယ်လီဖုန်းကားတစ်ဆင့်ဆက်သွယ်ပြီးလက်ရှိမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့ဆွေးနွေးပြောဆိုချိန်တွင်အဲ့လိုတိုက်တွန်းခဲ့တာပါမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်အာဏာသိမ်းပြီးချိန်ကတည်းကဆိုရင်ဒါဟာပထမဆုံးဆက်သွယ်ပြောဆိုမှုဖြစ်တယ်လို့ EES လို့ခေါ်တဲ့ဥရောပပြည်ပရေးရာလှုပ်ရှားဆောင်မှုဌာနရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်ဘယ်နိုင်ငံကစစ်တပ်မဆိုရဲ့အခန်းကဏ္ဍဟာလူထုကိုကောက်ကွယ်ပေးဖို့ဖြစ်တယ်ဆိုတာကိုလည်းဒုဗိုလ်ချုပ်ကြီးဘလေးရွန်းကအထူးလေးထားပြောဆိုခဲ့ပါတယ်မြန်မာအနာသိမှုကို EU ကအပြစ်ဒဏ်ဆုံးပြောဆိုပြီးပြစ်တင်ရှုတ်ချထားတာပါ EUMS ဟာ EES ရဲ့ဖွဲ့စည်းပုံအတွင်းမှာပါရှိပြီးစစ်ဖက်ရေးရာကြွမ်းကျင်သူတွေနဲ့ဖွဲ့စည်းထားတာပါ EUMS ရဲ့အခန့်ကဏ္ဍကတင်ကြိုတတိပေးချက်ထုတ်ပြန်တာအခြေအနေကိုစမ်းစစ်သုံးသပ်တာမဟာဗျူဟာစီမံကိန်းရေးဆွဲတာဆက်သွယ်ရေးနဲ့သတိနည်းပညာစနစ်ပိုင်းအမြင်သဘောထားပြုစုတာလေ့ကျင့်ရေးနဲ့ပညာပေးရေးမိဖက်ပူးပေါင်းဆောင်ရွက်မှုအထောက်အကူပြုတာတို့ဖြစ်တယ်လို့ EES ရဲ့အင်တာနက်ဆာမျက်နှာမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာတရားဝင်ရုပ်ောက်တင်မြောက်ခံထားရတဲ့အရက်ဖက်အုပ်ချုပ်ရေးနဲ့အတူတည်ငြိမ်မှုနဲ့ဒီမိုကရေစီကိုပြန်လည်ထူထောင်မှုအရေးကြီးတယ်ဆိုတော့ကိုလည်းဒုဗိုလ်ချုပ်ကြီးဘလေးရွန်းကအခိုင်အမာပြောပါတယ်ဒီထဲမှာငကိုကလေးကအကြက်တဲဆိုင်ပြီးသားမြန်မာလူမှုစီးပွားအခြေအနေနောက်ထပ်ရိုးရင်းပျက်စီးမှာကိုရှောင်ရှားဖို့လည်းပါဝင်ပါတယ်ဒီအတွေ့သက်ဆိုင်သူအားလုံးနဲ့အတူနိုင်ငံရေးရဆွေးနွေးဖို့ဆိုတဲ့အမြင်ကိုရှေ့ရှုပြီးဒီမိုကရေစီနည်းကြရွေးကောက်တင်မြောက်ခံထားရတဲ့ခေါင်းဆောင်တွေဖြစ်ကြတဲ့ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်အပါအဝင်နိုင်ငံရေးအကြတခြားထင်ထင်ထားသူအားလုံးကိုပြန်လွှတ်ပေးဖို့ဒုဗိုလ်ချုပ်ကြီးဘလေးရွန်းကမြန်မာစစ်အာဏာပိုင်တွေကိုတိုက်တွန်းပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရှရနာဘူဂနာကိုဖြစ်နိုင်သမျှအစောဆုံးမြန်မာနိုင်ငံလာခွင့်ပြုပြီးသက်ဆိုင်သူအားလုံးနဲ့ညှိနှိုင်းခွင့်ပေးပြီးတော့ဆွေးနွေးပွဲဖြစ်မြောက်ရေးဂျားဝင်လှုပ်ဆောင်ခွင့်ပေးဖို့အထူးသဖြင့်အရေးကြီးတယ်ဆိုတာဒုဗိုလ်ချုပ်ကြီးဘလေးရွန်းကအလေးထားပြောဆိုခဲ့ပါတယ်ခင်ဗျာ